COVID-19 ရောဂါအကျတဲ့နေတူလူစုလူဝေးတွေအလုံယုံတွေကိုလူခွဲဖို့လုံနေရတဲ့အချိန်မှာရန်ကုန်တိုင်းအတွင်းရစိုးရင်ရစရာအခြေအနေတည်းရကတော့လူဦးရေ5သိန်းလောက်ရှိရဲ့စက်မှုဆုံးအလုပ်သမားတွေအရေးကိစ္စဖြစ်ပါတယ်အလုပ်တွေပိတ်မဲ့ဆိုရင်သူတို့အတွက်ဥပဒေအရခံစား권အပြည့်အဝရဖို့တောင်းဆိုနေကြသလိုအလုပ်ရှင်ကအလုပ်ယုံပိတ်ပြီးလစာမပေးထွက်ပြေးသွားတာကြောင့်အလုပ်သမားဆန္ဒပြမှုတွေကလည်းရန်ကုန်စင်ချေဘုံတွေမှာကြုံတွေ့နေရပါတယ်COVID-19 ရောဂါပိုးစိုးရိမ်ရတဲ့အခြေအနေကြောင့်အစိုးရရုံးဝန်ထမ်းကုမ္ပဏီဝန်ထမ်းတွေနေအိမ်ကနေလှုပ်လှုပ်နေရတဲ့အချိန်ဧပြီလတလောက်ကိုစိတ်ယုံပိတ်ပြီးလစာခန်းစား권တွေရဖို့အလုပ်သမားတွေဘက်ကတောင်းဆိုမှုတွေရှိနေပါတယ်အစိုးရအလို့ရှင်ထပ်ပြီးညှိနှိုင်းဖို့မပြေလည်ဘူးဆိုရင်တောင်းဆိုမှုတွေကတိထပ်ပို့ပြီးကျေပြန့်လာနိုင်တယ်လို့အလုပ်သမားသမဂ္ဂတွေကပြောပါတယ်အလုပ်သမားဥပဒေအရဆိုရင်ဒီလိုပိတ်တဲ့အခါမှာအလုပ်သမားတွေကမူရင်းလောကလစာရဲ့ပမာဏတစုံတရာကိုအစိုးရလူမှုဖူးလုံခြေရေးဖြင့်ရရှိမှာဖြစ်ပြီးအလုပ်ရှင်ဘက်ကတော့ကြံတဲ့ပမာဏကိုထောက်ပံ့ပေးရမှာပါဒီအတွက်လည်းအလုပ်သမားတွေဘက်ကအလုပ်ရှင်တွေကိုညှိနှိုင်းနေပါတယ်ဒါပေမဲ့အလုပ်ရှင်တွေဘက်ကရောအစိုးရကပါစိတ်ယုံတွေပိတ်ဖို့လိုလားဟန်မပြသေးပါဘူးယောဂဘုကူးဆက်ပြန့်နှံ့လာမှာဆိုရင်ဒါကြောင့်အခြားအလုပ်ခွင်တွေနေတူစိတ်ယုံတွေကိုဧပြီလတလပိတ်ပေးဖို့နဲ့အဲ့ဒီကာလအတွင်းသူတို့ခန်းစား권တွေအပြည့်အဝရဖို့အလုပ်သမားတွေကမျှော်လင့်ပါတယ်ဒီအတွက်အစိုးရဘက်ကစိတ်ယုံတွေပိတ်ဖို့တရားဝင်ကြီးညာချက်မျိုးထွက်လာစေဖို့အလုပ်သမားတွေဘက်ကလိုလားနေပါတယ
်ကျွန်တော်ဒီကြီးညာချက်တွေထွက်လာတယ်ဆိုလို့ရှိရင်တော့ဒါတွေကပြီးသွားမှာပေါ့တကယ်မထွက်လာဘူးဆိုရင်တော့ဆိုပြီးတော့ကြေကြေကြင်းကြင်းဖြစ်လာနိုင်တဲ့နေရာတော့ရှိတာပေါ့ဒီအခုဈေးမကြီးကြောင့်မလို့ပိတ်ရမယ်ဆိုလို့ရှိရင်ဘုလိုရဲ့ရမောင်ဝင်ကလေးက60ရာခိုင်နှုန်းတော့ပေးဖို့ဆိုတာကသဘောထားရှိသေးတာဖြစ်ပါတယ်။အလုပ်ရှင်ကဒီကားကိုလည်းသူတို့ဘက်ကပုံမှန်ချိန်နဲ့မှဆိုရင်တော့သူတို့ပေးရမယ့်တောင်းဝင်ရှိတယ်လေ။အဲဒါကြောင့်မလို့ဒီဒါကြောင့်ဒီအလုပ်သမားတွေကိုလာစားပေးနေဒီအေဗလာတလောက်နားပေးဖို့ဆိုတာကျွန်တော်တို့ကတခိုက်တည်းပြောပြောနေတာပါ။ဖြစ်နိုင်တယ်ကျွန်တော်တို့ပြောတယ်မှာလေ။
မြန်မာနိုင်ငံလုံးဆိုင်ရာအလုပ်သမားသမဂ္ဂများအဖွဲ့ချုပ် CDUM ဗဟုအလုပ်မှုဆောင်နဲ့မြန်မာနိုင်ငံကုန်ထုတ်နှင့်စက်မှုလက်မှုအလုပ်သမားများအဖွဲ့ချုပ်ဥက္ကဋ္ဌဒေါ်ခိုင်စာအောင်ပြောသွားတာပါမတ်လ25ရက်နေပြည်တော်မှာအစိုးရအလုပ်ရှင်အလုပ်သမားသုံးဝန်ဆိုင်ဆွေးနွေးပွဲမှာစက်ယုံတွေယာယီပိတ်ပြီးအလုပ်သမားတွေရဲ့အိမ်မနေခွင့်ကိုအရေးကြီးကိစ္စအနေနဲ့သတ်မှတ်ပြီးဖို့အလုပ်သမားသမဂ္ဂတွေကတောင်းဆိုခဲ့ပါတယ်စေယုံတွေပိတ်တဲ့ကိစ္စဟာအလုပ်ရှင်နဲ့အလုပ်သမားနှစ်ဖက်ညှိနှိုင်းမှုပေါ်မှာပဲမူတည်နေကြောင်းအလုပ်သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားရေးရာဆိုင်ရာအမြင်အတွန်းဝင်ဦးမျိုးအောင်က VOE ကိုပြောပါတယ်။ဒီဆွေးနွေးပွဲဟာအဖြစ်တဆုံးတရားမရဘဲပြီးဆုံးသွားရလို့အလုပ်သမားရဲ့ဘက်ကဝေဖန်ကြပါတယ်။အမြင်အတွန်းဝင်ဦးမျိုးအောင်ကတော့စေယုံတွေပိတ်ဖို့မပိတ်ဖို့နဲ့ပတ်သက်လို့အခုလိုပြောပါတယ
်။အလုပ်ရှင်တွေကကျတော့ချို့ရတယ်ကကုန်ကျန်းနေတယ်ရှိသေးတယ်ပေါ့နော်ပြောချင်တာတော့အလုပ်ချင်တာကပိတ်ချင်တဲ့လူကသူ့ပတ်သူခံစားခွင့်တွေပေးပြီးတော့ပိတ်နေကြပြီချို့ရလည်းဟိုကုန်ကျန်းရှိတယ်ဆိုတော့လဲမယ်လို့ပြောတာအလုပ်သမားတွေကတော့ခုနပိတ်ပေးဖို့ပေါ့နော်ခုနလော်ဒေါင်းလိုအမျိုးလိုပေးဖို့ဆိုတာအမျိုးတွေပါတာပေါ့အဲ့ဒါကတော့နောက်ဆုံးတော့အလုပ်ရှင်တွေအလုပ်သမားညှိပါဟိုတချို့ကကျတော့အလုပ်ရှင်တွေကကျတော့ stay home leave ဆိုတဲ့ဟာမျိုးကိုဥပဒေအရ with pay ခေါ်တာပေါ့ကွာလောက်ကလစားနဲ့ပေးရမယ်တချို့အလုပ်ရှင်တွေကကျတော့ partial တဝက်နှုန်းလေးပေးလို့ရမလားဒါမို့ရင်လေဒီနိုင်ငံတော်ကဒီလူမှုပိုလိုရေးတို့ဘာလို့ဒီလူမှုဝိညာဉ်ဘာကူညီမလဲဆိုဒီလိုဆုံးကြတယ်တော့နောက်ဆုံးအချုပ်ကတော့အလုပ်ရှင်လူသမားညှိနှိုင်းလိုက်ပါဆိုသူတို့ချင်းချင်းနှိမ့်တဲ့ပုံမှာပို့ပြီးတော့အခေယာကြလို့လေအဲသူတို့ချင
်း COVID-19 ရောဂါကြောင့်ပြည်တွင်းကကုန်ထုတ်လုပ်ငန်းတွေလည်းထိခိုက်ခဲ့ပြီးကုန်ကျန်းတွေပြတ်လတ်ခဲ့လို့အထက်ကျုပ်စေယုံ15ခုလောက်အပြီးရန်သားသွားရပါတယ်ဒီအချိန်မှာပဲလှုပ်သားလျှော့ချတာကတမျိုးတရားမဝင်ပိတ်သိမ်းတဲ့စိတ်ယုံမျိုးတွေကလည်းရှိနေပြီးစိတ်ယုံတွေကိုပိတ်လာသတွေကိုမပေးဘဲရှောင်ပြေးသွားရဲ့စိတ်ယုံပိုင်ရှင်တွေလည်းရှိနေပါတယ်ဒီနေ့မှာပဲဒီလိုအထက်ကျုပ်စိတ်ယုံတစ်ခုကဝန်ထမ်းတွေဟာလာစာမပေးဘဲထွက်ပြေးသွားရဲ့စိတ်ယုံပိုင်ရှင်ကိစ္စကိုဖြေရှင်းပေးဖို့ရန်ကုန်တိုင်းအစိုးရရုံးရှိကိုသွားပြီးတောင်းဆိုနေကြပါတယ်ကျွန်တော်ဇော်ထက်ရန်ကုန်မြို့ကနေပြပူထားတာဖြစ်ပါတယ်